မေရိကန်နိုင်ငံတွင်ကြီးထွားလာနေတဲ့မူရစ်ဆေးဝါးအလွဲ၃စားအတုံးပြမှုပြဿနာကိုကင်တွယ်ဖြေရှင်းမယ်လို့ရွေးကောက်ပွဲမှာမက်ဆေ့ချ်စီရင်ခဲ့ပြီးတဲ့နောက်မှာတမန်အင်ဂျီရောမူရစ်ဆေးဝါးထိန်းချုပ်ရေးယုံအတုံးစီကိုအကြီးအကျယ်ဆက်ထားဖို့တမန်တော်နဲ့ထောက်အစိုးရကစီစဉ်နေပါတယ်။ OMB လို့ခေါ်တဲ့အစိုးရဘတ်ဂျက်စီမံကုကဲရေးဌာနကထုတ်ပြန်တဲ့အထောက်အထားတွေက2018ခုနှစ်အတွက်ပနားမအစိုးပြုထားတဲ့ဘတ်ဂျက်ငွေစည်းနှုန်းမှာအမျိုးသားမူရစ်ဆေးဝါးထိန်းချုပ်ရေး policy ယုံONDCP အတွက်အတုံးစီကို95ရာခိုင်နှုန်းနဲ့ညီမျှတဲ့ဒေါ်လာ364တန်းကနေဒေါ်လာ24တန်းအထိချော့ချဖို့စီစဉ်ထားတယ်လို့ဆိုပါတယ်။ Republican အထက်လွှတ်တော်မှတူဖြစ်တဲ့ Rob Portman ကတော့တိုင်းပြည်အတွင်းဘိန်းဗျူနဲ့တခြားမွေးရည်ဆေးဝါးပြဿနာတွေကြီးထွားဖြစ်ပေါ်နေတဲ့အချိန်မှာဒီပြဿနာကိုရှေ့တန်းကရင်ဆိုင်နေရသူတွေကိုအထောက်ပံ့ပေးနေတဲ့ဒီအစီအစဉ်တွေကိုအခုလိုတိတိကျကျမဖျက်တောက်လိုက်တင်ဘူးလို့ပြောပါတယ်။သမရအင်ဂျီရောပြောခွင့်ရမျိုးသမီး Sarah Huckabee Sanders ကတော့အစိုးရဘတ်ဂျက်အတွက်အပြစ်ဒဏ်ဆုံးဖြတ်ချက်မချရသေးကြောင်းတိုင်းပြည်အတွင်းကမွေးရည်ဆေးဝါးပြဿနာဟာသူ့အတွက်ဥစားပေးလုပ်ငန်းတစ်ခုဖြစ်တယ်ဆိုတာကိုသမရအနေနဲ့ပြောဆိုထားပြီးဖြစ်ကြောင်းပြောပါတယ်။အစိုးရကတော့အခုလိုတုံးစီဖြတ်တောက်တာဟာတခြားဗဟိုနဲ့ပြည်내အစိုးရတွေကလုပ်နေပြီးဖြစ်တဲ့အစီအစဉ်တွေနဲ့ထပ်တူကြမှုတွေရှိနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။